ဲ့တဲ့ရပိုင်ကနိုင်ငံတော်သမ္မတဦးတင်ကျော်ဦးဆောင်တဲ့ဗန္ဒရေးကော်မရှင်အစည်းအဝေးကျင်းပပါတယ်။အဲ့ဒီအစည်းအဝေးမှာမြန်မာစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးဒုံဆန်းစုကြည်ရဲ့မှတ်ချက်စကားကလည်းစိတ်ဝင်စားစရာကောင်းပါတယ်။သူပြောခဲ့တာကကျမတို့တေချာလိလာတဲ့ခါကျတော့ကျမတို့ရဲ့စီးပွားရေးတိုးတက်မှုကထင်တာထက်မြန်တယ်ဆိုပြီးဖြစ်ပါတယ်။ဒါပေမဲ့သူဆက်ပြီးပြောတာကမြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း6ကနေ900ကန်လုံးကြားဆိုတာခုမှဖွံ့ဖြိုးတိုးတက်မှုစတင်ကစားနိုင်ငံတကာနိုင်ငံအတွက်ကျေနပ်လောက်စရာမဟုတ်ဘူးလို့လည်းဆိုခဲ့ပြန်ပါတယ်။သူရဲ့အဲ့ဒီမှတ်ချက်ဟာသိပ်မကြသေးခင်တုန်းကစီးပွားရေးပညာရှင်ဒေါက်တာဦးမြင့်ပြောတဲ့စကားနဲ့ဆန့်ကျင်ဘက်ဖြစ်နေပေမဲ့စဉ်းစားဖို့ကောင်းတဲ့အချက်ပါ။မြန်မာစီးပွားရေးအခြေအနေဘယ်လိုဖြစ်နေပါသလဲ။အဲ့ဒီထဲမှာတကယ်ချီးကျူးထိုက်တဲ့ကောင်းမွန်တဲ့တိုးတက်ဖြစ်ထွန်းမှုဖြစ်တဲ့နေပေရောမရှိနိုင်ဘူးလားဆိုတာကုရဘလိလာသုံးသပ်ကြည့်ကြရအောင်ပ
ါဒေါက်တာဦးမြင့်အပါအဝင်စီးပွားရေးပညာရှင်တွေရဲ့ဝေဖန်မှုဟာမှန်ကန်ပါတယ်ဆိုပြီးလက်ခံကြပေမဲ့လက်ရှိမြန်မာနိုင်ငံစီးပွားရေးဖြစ်ထွန်းမှုနဲ့ပတ်သက်ပြီး NLD အစိုးရလက်ထက်စီးပွားရေးနဲ့သက်ဆိုင်တဲ့နေပေတွေမှာတကယ်ကိုတိုးတက်လာတဲ့နေပေမရှိဘူးလားဆိုပြီးမေးစရာဖြစ်လာပါတယ်လူတွေတိတ်တတိမထားမိပေမဲ့အမှန်တကယ်တိုးတက်ဖြစ်ထွန်းလာတဲ့ချီချူးထိုက်တဲ့နေပယ်တစ်ခုတော့ရှိပါတယ်။အဲ့ဒါကတော့အရင်အစိုးရဆက်ဆက်ကမစွမ်းဆောင်နိုင်ခဲ့တဲ့မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်မှုနဲ့အတက်အကျအလှုပ်ရမ်းအလွန်နှဲပါအောင်ထိန်းထားနိုင်တဲ့ဗန္ဒရေးဆိုင်ရာနေပယ်ပါပဲ။အထက်ပဲကတော့ NLD အစိုးရလက်ထက်ကုံလွန်ခဲ့တဲ့2019တနှစ်တာကာလကိုပြန်ကြည့်လိုက်ရင်မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်နေတာတွေ့ရမယ့်အပြင်အရင်တုန်းကဖြစ်ခဲ့တယ်လို့နေ့စဉ်အတက်အကျအလှုပ်ရမ်းဖြစ်မှုမျိုးလဲအလွန်နှဲပါခဲ့တဲ့အခြေအနေမျိုးပါဒါကို NLD အစိုးရစွန့်ဆောင်နိုင်ခဲ့တယ်လို့အတိအမှတ်ပြုနိုင်ပါတယ
်မှတ်တမ်းတွေအရ2019ဇန်နဝါရီ1ရက်နေ့မှာပုဂ္ဂလိကဘဏ်တွေရဲ့ဒေါ်လာဝယ်ဈေးကျပ်ငွေ1358ရောင်းဈေး1362ပေါက်ပါတယ်အဲဒီနောက်မေလ1ရက်နေ့မှာဒေါ်လာဈေး1349 1351အဂုလ1ရက်နေ့မှာ1354-1356 2018ခုနှစ်ဇန်နဝါရီ1ရက်နေ့မှာ1352-1354ကျပ်ပေါက်ဈေးရှိခဲ့ပါတယ်အတိအပင်ကတော့မြန်မာကျပ်ငွေဈေးနှုန်းဟာဒေါ်လာငွေနဲ့နှိုင်းယှဉ်ရင်တစ်နှစ်အတွင်းဒေါ်လာကျပ်ငွေ1350နဲ့1360ကျားမှာတည်ငြိမ်နေခဲ့တာဖြစ်ပါတယ်ဒီလိုကျပ်ငွေတန်ဖိုးတည်ငြိမ်ရတာဟာအစိုးရရဲ့ဘတ်ဂျက်မှာဝင်ငွေနဲ့ထွက်ငွေသင့်တယ်အောင်ရထားသုံးဆွဲတတ်မှုဘန်ဒါရေးအခြေအနေနဲ့ကန့်ညီတဲ့ပမာဏလောက်ကိုပဲငွေဆက်ကူရိုက်ထုတ်မှုစတာတွေကြောင့်ဖြစ်ပါတယ်။နောက်ထပ်ထူးခြားတာတစ်ခုကတော့2019ခုနှစ်အတွင်းမြန်မာကျပ်ငွေတန်ဖိုးအလှုပ်အယားနည်းပါးစွာနဲ့တည်ငြိမ်နေတဲ့ကိစ္စပါ။ဒါဟာရှေ့အစိုးရအဆက်ဆက်ဘယ်ချိန်တုန်းကမှမစွမ်းဆောင်နိုင်ခဲ့တဲ့ကိစ္စပါ။အကြောင်းကတော့ရှေ့အစိုးရအဆက်ဆက်လက်ထက်မှာဒေါ်လာဈေးနေရာကနေမြင့်တက်လာတာမျိုးရှိခဲ့ဘူးသလိုနေရာကနေနှိပ်သွားတဲ့အခြေအနေတွေလည်းရှိခဲ့ဘူးပါတယ်။ဒါပေမဲ့နေရာကနေမြင့်ပြီးဖြစ်စီနေရာကနှိပ်ဆင်းလာပြီးဖြစ်စီတည်ငြိမ်မှုလုံးဝမရှိပဲအတက်ကျအလှုပ်ရမ်းအလွန်များခဲ့ပါတယ်။တည့်ထဲမှာကိုပဲတက်လိုက်ကျလိုက်အခြေအနေဖြစ်သလိုအမြင့်ဆုံးစီးနဲ့အနှိမ့်ဆုံးစီးကွာခြားမှုများတဲ့အခြေအနေမျိုးပေါ်ပေါက်ခဲ့တာကိုဆိုလိုတာပါ
။ဒီလိုဖြစ်ခဲ့တဲ့အဓိကအကြောင်းရင်းကတော့မြန်မာကျပ်ငွေတည်ငြိမ်ရေးနိုင်ငံเจ้าငွေလဲလှယ်ရေးနဲ့ပတ်သက်ပြီးဗဟိုဘဏ်ရဲ့ကင်တွယ်ပုံပြောင်းလဲလာတာကြောင့်လို့ခန့်မှန်းနိုင်ပါတယ်။အရင်အစိုးရလက်ထက်ကစနိုင်ငံเจ้าငွေတန်ဖိုးကိုဗဟိုဘဏ်ကသတ်မှတ်ပါတယ်။သတ်မှတ်ရုံနဲ့မပြေးပါဘူးအဲ့ဒီသတ်မှတ်ထားတဲ့နှုံးထအပေါ်အခြေခံပြီးပုဂ္ဂလိကဘဏ်တွေကိုနိုင်ငံเจ้าငွေနဲ့မြန်မာငွေနေ့စဉ်လေးလံတင်ရောင်းချပေးတဲ့စနစ်ကျင့်သုံးပါတယ်အတိတ်ဘက်ကတော့ဗဟိုဘဏ်ဟာဒေါ်လာအပါအဝင်နိုင်ငံเจ้าငွေလဲလှယ်နှုန်းတွေကိုနှုံးထတစ်ခုသတ်မှတ်ပေးမယ်အဲ့ဒီနှုံးထအပေါ်အခြေခံပြီးပုဂ္ဂလိကဘဏ်တွေဟာဗဟိုဘဏ်ကနေနိုင်ငံเจ้าငွေဒါမှမဟုတ်မြန်မာကျပ်ငွေတွေကိုလေးလံဈေးကနေဝယ်ယူနိုင်တယ်ကြည့်ရင်ပုဂ္ဂလိကဘဏ်တွေဟာသူတို့ရဲ့တရားဝင်ငွေလဲလှယ်ရေးကောင်တာတွေကတဆင့်ဗဟိုဘဏ်ကသတ်မှတ်ထားတဲ့နှုံးထအပေါ်အခြေခံနဲ့ရောင်းဈေးဝယ်ဈေးနဲ့ပြည်သူတွေလိုအပ်သလောက်ရောင်းချပေးရမယ်ဆိုတဲ့စီရင်မှာဒါပေမဲ့တကယ်လက်တွေ့မှာအရင်အစိုးရလက်ထက်တုန်းကဗဟိုဘဏ်ဟာဒေါ်လာအပါအဝင်နိုင်ငံเจ้าငွေလဲလှယ်နှုန်းကိုလက်ရှိပြင်ပပေါက်ဈေးထက်အလွန်နှိမ့်ပြီးသတ်မှတ်ပါတယ်ဥပမာပြင်ပပေါက်ဈေးဒေါ်လာကျပ်1350ရှိရင်ဗဟိုဘဏ်ကဒေါ်လာကျပ်1310သတ်မှတ်တယ်လို့မျိုးပါအဲ့ဒီလိုပေါက်ဈေးထက်နေပြီးသတ်မှတ်တဲ့အတွက်လေးလံဈေးမှာပုဂ္ဂလိကဘဏ်တွေဟာဗဟိုဘဏ်ကနေဒေါ်လာအပါအဝင်နိုင်ငံเจ้าငွေတွေကိုဝယ်ယူဖို့စ조사ကြပါတော့တယ်လို့တော့ဗဟိုဘဏ်ကရောင်းမပေးနိုင်တဲ့အခါအကန့်အသတ်နဲ့ကိုတာနဲ့ရောင်းပေးတဲ့အခြေအနေဖြစ်ပေါ်စေပါတယ်ပုဂ္ဂလိကဘဏ်တွေဘက်ကတော့ဗ ဘဟုဘန်ကနေဒေါ်လာအပါအဝင်နိုင်ငံခြားငွေတွေကိုပြင်ပပေါက်ဈေးထက်အများကြီးဈေးလျှော့ပြီးဝယ်ခွင့်ရတဲ့အတွက်နေ့စဉ်အကျိုးအမြတ်ဖြစ်ထွန်းစေပါတယ်။ဝယ်လို့ရလာတာတွေကိုလည်းသူတို့ငွေလဲကောင်တာတွေမှာတက်မှတ်ဈေးနဲ့လိုသလောက်ပြန်ရောင်းပေးတာမရှိဘဲကောင်တာပိတ်သွားပြီးကိုတာရထားတဲ့နိုင်ငံခြားငွေတွေကုန်သွားပြီးအဆရှိသဖြင့်အကြောင်းပြပြီးရောင်းမပေးကြပါဘူး။မှောက်ခိုဈေးမှာဈေးအမြင့်နဲ့ရောင်းပြီးကိုကျိုးရှာခဲ့ကြပါတယ်။အကျိုးဆက်ကတော့ပုဂ္ဂလိကဘဏ်တွေအကျိုးအမြတ်ရသွားကြပြီမြေမြမာကျက်ငွေတန်ဖိုးမတည်ငြိမ်သလိုနေ့စဉ်အတက်အကျအလှုပ်ရမ်းများခဲ့ပါတယ
်။လက်ရှိအနေနဲ့ဆိုရလည်းထက်မှာတော့ဘူဘန်းဟာနိုင်ငံခြားငွေဈေးနှုန်းကိုပြင်ပပေါက်ဈေးနဲ့မတည်မငြိမ်ဈေးမြင့်တစ်ခုမှသတ်မှတ်ပါတယ်။ဒီအခါပုဂ္ဂလိကဘဏ်တွေဟာဘူဘန်းကနေဒေါ်လာပါဝင်နိုင်ငံခြားငွေဝယ်ယူလို့မရတော့ပါဘူး။ဘူဘန်းဈေးနှုန်းမြင့်နေတဲ့အတွက်သူတို့ဒေါ်လာကိုပြန်ပြီးလာရောက်တာမျိုးတော့လုံးကြရမယ့်အခြေအနေမျိုးပါဒီလိုနည်းနဲ့ဘိုးဘန်းဟာအတိပယ်မဲ့တဲ့ငွေလဲလဲနှုံထားသတ်မှတ်ချက်ကိုပယ်ဖျက်ခဲ့ပြီးနေ့စဉ်လက်တွေ့ကြတဲ့ဈေးနှုန်းကိုသတ်မှတ်ခဲ့တဲ့အတွက်မြန်မာကျောင်းဝေတံပိုးတည်ငြိမ်လာတာဖြစ်ပါတယ်ဒီလိုမျိုးကကျောင်းဝေတည်ငြိမ်လာမှုဟာကုန်သွယ်ရေးနဲ့အခြားနယ်ပယ်အသီးသီးအတွက်ကောင်းကျိုးဖြစ်ထွန်းစေခဲ့တယ်လို့အတိပယ်မဲ့တဲ့နိုင်ငံခြားငွေလဲလဲနှုံသတ်မှတ်မှုကြောင့်တိုင်းပြည်ရဲ့အရန်နိုင်ငံခြားငွေအသုံးပြုရမှုညော့နယ်လာမှုကိစ္စတွေကိုလည်းကာကွယ်နိုင်ခဲ့ကြောင်းဈေးကွက်ရဲ့ကြက်ငွေတန်ဖိုးအပေါ်ယုံကြည်မှုရရှိစေခဲ့ကြောင်းတင်ပြလိုက်ရပါတယ်